အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြူအတ္တတာအတုဇာခန္ဓာကနေပြီးတော့နားဆင်သူပရိသတ်များအားလုံးကိုနှုတ်ဆက်လိုက်ပါတယ်ကျွန်တော်တို့ရဲ့နုပြူအတ္တတာအတုဇာခန္ဓာမှာလူငယ်လူရွယ်တွေရဲ့ဘဝအတ္တတာမှာစဉ်းစားဆင်ခြင်စရာကောင်းတဲ့အကြောင်းအရာလေးတွေဘဝအတ္တတာလမ်းခီးမှာကြုံတွေ့လာတဲ့ဆိတ်ရှုပ်စရာဆုံးဖြတ်ချက်ချဖို့ရန်အတွက်ခက်ခဲတဲ့အခြေအနေလေးတွေမှာဘလို့ဆုံးဖြတ်ချက်ချတင်တယ်ဘလို့လျှောက်လန်းတင်တယ်ဆိုတာလေးတွေကိုအထောက်အကူပြုနိုင်မယ့်အကြောင်းအရာလေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်။ဘဝအတ္တတာမှာဆုံးဖြတ်ချက်တစ်ခုမှားသွားလို့ရှင်ကျွန်တော်တို့ငယ်ရွယ်စဉ်အချိန်ကာလတွေမှာသာမကပြန်နဲ့ဟိုးတော့အသက်30 40 50အသက်ကြီးတဲ့အထိကိုပါငယ်ရွယ်စဉ်ကမှားခဲ့တဲ့ဆုံးဖြတ်ချက်လေးတစ်ခုကြောင့်အကျိုးသက်ရောက်မှုဟာအင်မတန်ကြီးပြီးတော့သက်ရောက်နိုင်တယ်ဆိုတာကျွန်တော်တို့နားလည်သဘောပေါက်ထားဖို့အရေးကြီးပါတယ်။ဒါပေမဲ့တချို့သောလူတွေကသဘောမပေါက်ကြတဲ့ခါကျတော့ငါတို့ဒီမှာမှားရင်လေမှားမှာပေါ့လို့ထင်ပြီးတော့ဆုံးဖြတ်လိုက်မယ်ဆိုလို့ရှင်တော့သူတို့ရဲ့ရှေ့အနာဂတ်လမ်းခီးမှာမကောင်းတဲ့အကြောင်းအရာလေးတွေနဲ့ရင်ဆိုင်ကြုံတွေ့နိုင်ရတယ်ဆိုတာသတိချက်ပွဲဖြစ်ပါတယ်။ဒါကြောင့်မလို့လူငယ်သူရဲ့အတ္တတာမှာကောင်းတဲ့ဆုံးဖြတ်ချက်မှန်ကန်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ချနိုင်မှုအတွက်အမတန်ရည်ကြီးပါတယ်လူတိုင်းကတော့အမြဲတမ်းတော့မှန်မနေနိုင်ပါဘူး။ဒါမဲ့အတတ်နိုင်ဆုံးကျွန်တော်တို့ကမှားတော့မှားမယ်။ဒါမဲ့အနည်းဆုံးမှားမယ်ဆိုတဲ့စိတ်ကိုတော့ကျွန်တော်တို့မွေးထားဖို့အရေးကြီးပါတယ်။မတည်တဲ့ဆရာဝန်ထောင်မကျတဲ့ရှေ့နေစသဖြင့်သကပုံတွေထဲမှာကျွန်တော်တို့ကြားဝူးကြပါတယ်။မမှားဘူးတဲ့ရှေ့နေမရှိတဲ့လူမျိုးအမှားကတော့လူတိုင်းမှာရှိပါတယ်။ဒါမဲ့လည်းကျွန်တော်တို့ကကျွန်တော်တို့ရဲ့လူငယ်လူရွယ်တွေရဲ့တန်ဖိုးရှိတဲ့ဘဝလမ်းခီးကိုရှောက်တဲ့အခါမှာတော့ပို့ပြီးတော့နဲနိုင်သမျှနဲတဲ့အမှားမျိုးနဲ့ကျွန်တော်တို့ရဲ့ဘဝသက်တာကိုရှောင်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှေ့အနာဂတ်ကပို့ပြီးတော့ကောင်းမယ်ဆိုတာကိုကျွန်တော်တို့နားလည်ထားဖို့အရေးကြီးပါတယ်။ဘာလို့လဲဆိုတော့ကျွန်တော်ကဒီတိုင်းနေမှာမဟုတ်ဘူး။ကျွန်တော်တို့ရဲ့ဒီလူငယ်လူရွယ်သက်တာမှာကျွန်တော်တို့ကအိမ်တော်တစ်ခုကိုတည်ဆောက်မယ်။ကျွန်တော်တို့ကိုယ်တိုင်မိခင်တွေဖြစ်လာမယ်။ကျွန်တော်တို့ကိုယ်တိုင်ဖခင်တွေဖြစ်လာမယ်။ကျွန်တော်တို့ကိုယ်တိုင်အိမ်တော်ကိုဦးစီးတဲ့သူတွေဖြစ်လာမယ်။ကျွန်တော်တို့ကိုယ်တိုင်အုပ်ထိန်းသူတွေဖြစ်လာပြီးတော့ကျွန်တော်တို့ကနောက်ထပ်မျိုးဆက်တစ်ခုကိုပြန်လည်ပြီးတော့မွေးဖွားရတော့မယ်မိသားစုတစ်ခုကိုတည်ထောင်သူတွေဖြစ်လာတော့အဲ့ဒီခါကျတော့ငငယ်တို့ကမှားထားတဲ့အမှားရဲ့အကျိုးသက်ရောက်မှုတွေကျွန်တော်တို့ရဲ့မိသားစုအပေါ်မှာကျွန်တော်တို့ရဲ့ဘဝအတ္တလမ်းခီးမှာနဲနိုင်သမျှနဲလေကောင်းနေဆိုတဲ့စိတ်ထားနဲ့ကျွန်တော်တို့ရှောက်လန်းရမှာဖြစ်ပါတယ်အခုတလောမှာဒီအကြောင်းနဲ့ပတ်သက်လို့ကျွန်တော်စောက်တုတ်ကိုကျွန်တော်ဖတ်ပြီးတော့စဉ်းစားစရာကောင်းတဲ့အကြောင်းလေးတွေကိုခေါင်းထဲမှာအမြဲတမ်းတွေးနေမိပါတယ်အဲ့ဒီစောက်လေးကတော့လှေကားတက်လေးများရာဇဝင်လို့ဖြစ်ပါတယ်စာရေးဆရာတွေကနေပြီးတော့ဒီဗမာပြည်မှာအင်မတန်ထင်ရှားတဲ့ ਨੇ ပယ်အတီးတီးမှာအောင်မြင်နေကြတဲ့သူတွေစီကိုလိုက်ပြီးတော့အင်တာဗျူးလိုက်လုပ်ထားတာ။နော်ဘလို့အောင်မြင်လာတဲ့ဘလို့ကြိုးစားခဲ့ရတဲ့ဘလို့အခက်အခဲတွေတွေ့ခဲ့ရလဲဆိုတဲ့အကြောင်းအရာတွေအင်တာဗျူးလုပ်ပြီးတော့လက်ရှိကျွန်တော်တို့ရဲ့နိုင်ငံမှာအောင်မြင်ကြော်ကြားနေတဲ့ ਨੇ ပယ်အတီးတီးမှာနော်စီဝိုင်း ਨੇ ပယ်မှာလူမှုရေး ਨੇ ပယ်မှာပညာရေး ਨੇ ပယ်မှာအဲ့လိုမျိုးအောင်မြင်ကြော်ကြားနေတဲ့သူတွေရဲ့ဘဝအတ္တတော်လိုက်ပြီးတော့မေးမြန်းပြီးတော့မှတခြားလူတွေကဒီသူတို့ရဲ့ဟိုဖြတ်တန်းလာခဲ့တဲ့လှေကားတစ်တည်းဘဝခီးတွေကိုကြည့်ပြီးတဲ့အခါမှာတော့သူတို့ရဲ့ဒီတွေ့အကြုံတွေကိုကျွန်တော်တို့ကသိရှင်းနားလည်ပြီးကျွန်တော်ရဲ့ဘဝသက်တာတွေလည်းပြန်ပြီးတော့ပြင်ဆင်ဖို့အတွက်ကောင်းတယ်ဆိုတဲ့ရည်ချက်နဲ့ဒီစာအုပ်လေးကိုထုတ်ဝေထားတာဖြစ်တယ်။ကျွန်တော်ဒီစာအုပ်လေးကိုဖတ်တဲ့အခါမှာပထမဆုံးကအမှားစာပေါ့နော်။ဒီအမှားစာလေးကိုကြည့်ပြီးတော့စိတ်ထဲမှာတော်တော်သဘောကျမိတယ်။ဒီစာအုပ်ကိုစီစဉ်တဲ့လူရဲ့ပြောပြချက်အရဆိုရင်တော့သူကမန်လေးသွားတဲ့အခါမှာစေးချောင်းတက်နေတဲ့လူငယ်လေးကြီးနဲ့အတူတူစကားပြောမိတယ်။အော်လူငယ်လေးတယောက်မေးကြည့်တယ်မင်းကဘလူဖြစ်လို့ဈေးကြောင်တက်မိတာလဲကွာလေဆတီလူငယ်လေးကရည်ပြီးတော့ပြန်ပြောကျွန်တော်လည်းမသိပါဘူးဗျာတဲ့ကျောင်းကနေပြီးတော့ဖောင်နေရောက်လာတယ်ဘယ်တက်ကလူတက်မလဲဆက်တန်းအောင်ပြီးတော့နော်ကျွန်တော်ကတော့မသိလိုက်ဘူးတဲ့အဖေနဲ့မိနေယူပြီးတော့ဈေးတက်ကလူဆိုပြီးတော့ဖြည့်လိုက်ပြီးတော့ပို့လိုက်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဈေးတက်ကလူရောက်လာတာပါဆတီပုံကောစဉ်းစားတယ်ဒီလူငယ်လေးရဲ့ဘဝတက်တာမှာသူ့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်သူ့ရဲ့ဝါသနာအရင်းငံမပါဘဲနဲ့မိဘတွေကကောင်းနေထင်းလို့စီစဉ်တဲ့ဟာကိုလှုပ်လိုက်ရတဲ့အခြေအနေအမျိုးတွေဟာကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာဘယ်နှယောက်ရှိနေပြီလဲ။ तू ဟာစေးပညာကိုဝါသနာမပါဘဲနဲ့တခြား तू ဝါသနာပါတဲ့ပညာတစ်မျိုးမျိုးရှိနေရော။အဲ့ဒီပညာကိုလိုက်စားရင် तू တို့ပို့ပြီးတော့အံတွင်ဝင်ကြမဖြစ်နိုင်ဘူးလား။ဆိုတော့ဒီပုဂ္ဂိုလ်ကအဲ့ဒီစေးကျောင်းသားလူငယ်လေးရဲ့ဖြေကြားချက်ပေါ်မှာ तू ကတနှုံးနှုံးနဲ့စဉ်းစားတွေးခေါ်ရင်းနဲ့ तू စိတ်ထဲမှာဗမာပြည်ကလူငယ်တွေအတွက်လမ်းကြောင်းတစ်ခုအသိဉာဏ်ပညာတစ်ခုကို तू ချပေး။ဒါမှမဟုတ် तू ကလက်ရှိဗမာပြည်မှာအောင်မြင်ကြော်ကြားခဲ့တဲ့လူတွေရဲ့ဘဝအတ္တတာကိုအင်တာဗျူးလုပ်ပြီးတော့ဒ ဒီစာအုပ်အနေနဲ့ရေးသားထုတ်ဝေဖို့ဆုံးဖြတ်ခဲ့ဆိုတော့ကျွန်တော်တို့ရဲ့ဘဝအသက်တာမှာဒီလိုအခြေအနေလေးကြုံလာပြီးကျွန်တော်စဉ်းစားရကောင်းတဲ့အကြောင်းအရာတော့ကျွန်တော်တို့ကိုကျွန်တော်တို့ပြထန်းခြင်းလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ကျွန်တော်ကိုကျွန်တော်ပြထန်းမှုအရေးကြီးပါတယ်ဒီထဲမှာလူတယောက်ကဘာပြောထားလဲဆိုလူငယ်တွေရတဲ့ကိုကိုကိုမပြထန်းနိုင်လို့ရှင်ရင်တဲ့လူများတွေကလာပြီးကိုကိုပြထန်းသွားလိမ့်မယ်ဆိုလိုတာကျွန်တော်ဟာဘာလုပ်ချင်ပါတယ်ကျွန်တော်ကဘာဝါသနာပါပါတယ်ကျွန်တော်ကတော့ဘာဖြစ်အောင်ကြိုးစားပါမယ်လို့ကျွန်တော်တို့မှာကျွန်တော်တို့ရကိုပိုင်ပြထန်းချက်မရှိရင်တော့ကျွန်တော်တို့ကိုလူများတွေကလာပြီးတော့မင်းဒါကိုဝါသနာပါပါမင်းဒါကိုလုပ်ပါမင်းဒါကိုလိုက်စားပါဆိုပြီးတော့သူတို့ကကျွန်တော်တို့ကိုပြထန်းပြီးတဲ့ပြထန်းချက်တွေဖြစ်သွားလိမ့်မယ်ဒါကြောင့်မလို့ကျွန်တော်တို့ရလူငယ်တွေရအသက်တာမှာမိမိကိုကိုမိမိပြထန်းနိုင်တဲ့ပြထန်းချက်ရှိဖို့ရန်အတွက်သိပြီးတော့အရေးကြီးပါတယ်မိဘတွေရဲ့တွန်းအားဆွေမျိုးအတိုင်းဝိုင်းတွေရဲ့တွန်းအားထက်နော်ဘေးပတ်ဝန်းကျင်မှာလူများတွေရဲ့တငယ်ချင်းတွေရဲ့မိတ်ဆွေတွေရဲ့တော့မကိုလွှမ်းမိုးမှုရှိတဲ့လူတွေရဲ့ပြထန်းချက်တွေကိုကဖယ်ပြီးတဲ့အခါမှာငါပါဖြစ်ချင်တာလဲငါပါလုပ်ချင်တာလဲအဲ့ဒီပြထန်းချက်ကိုပြနိုင်မှာအရေးကြီးပါဒီနေ့ခေတ်လူငယ်တော်တော်များလူများရဲ့တချင်းဆိုလို့သူတို့လိုက်ဆိုခြင်းလူများတွေကဘလို့ဝတ်စားလို့သူတို့ဒီလိုမျိုးလိုက်ပြီးဝတ်စားခြင်းလဲရုပ်ရှင်ထဲမှာဒီမင်းသားဒီစကားပြောလို့လိုက်ပြောခြင်းလဲဆိုတော့လူများတွေရဲ့လွှမ်းမိုးမှုနဲ့လူများတွေရဲ့ပြထန်းချက်နောက်ကိုပဲတကောက်ကောက်လိုက်ချင်နေကြတယ်ဆိုလို့ရှိရင်တော့ဒီလူငယ်တွေဘဝသက်တာမကောင်းဘူးလို့ပဲကောက်ချက်ချမှာဖြစ်ပါမလိုပါဘူးကျွန်တော်တို့ရဲ့ဘဝသက်တာမှာပခုံးနှစ်ဖက်ကနေပြီးတော့ခေါင်းပေါက်ကြတဲ့လူတွေကြီးပါပဲငယ်ရွယ်တဲ့အချိန်မှာခွန်အားပလာနဲ့စွမ်းအားနဲ့ငယ်ရွယ်နှုတ်ပြမှုနဲ့အားရှိနေကြတဲ့လူငယ်တွေပဲဖြစ်ပါဒါကြောင့်မလို့ဘသူရဲ့ပြထန်းချက်မှမဟုတ်မိမိကိုယ်တိုင်ကိုကြကျွန်တော်တော့ဒါလုပ်ချင်တယ်ကျွန်တော်တော့ဒါဖြစ်ချင်တယ်ကျွန်တော်တော့ဒီလိုရောက်အောင်ကြိုးစားမယ်ဆိုတဲ့မိမိကိုယ်ကိုမိမိပြထန်းချက်နဲ့ပြထန်းပြီးတော့အသက်ရှင်ဖို့ရန်အတွက်တိတ်ပြီးတော့အရေးကြီးပါတယ်အဲ့ဒီလေကားတလေများရာဇဝင်ဆိုတဲ့စာအုပ်ထဲမှာလည်းပဲနေပဲတီးတီးမှအောင်မြင်နေကြတဲ့ဗမာပြည်ရဲ့ထင်ရှားကျော်ကြားလာတဲ့လူပုဂ္ဂိုလ်တွေရဲ့ဘဝတက်တာဖျက်ဆီးလာတဲ့အကြောင်းဖော်ပြထားတဲ့ခါမှာသူတို့လည်းဒီလိုပဲကြိုးစားခဲ့ရတာပဲငါပါဖြစ်ချင်လဲငါပါလုပ်ချင်တယ်ငါနဲ့ပါတင့်တော်လဲအဲ့လိုမျိုးတချင်းဆိုတာတော့ကောင်းကောင်းမဆိုတတ်ဘူးငါအဆိုတော်ဖြစ်ချင်တယ်ဆိုတဲ့ပြဋ္ဌာန်းချက်မျိုးကျွန်တော်တို့မှပြဋ္ဌာန်းလို့လည်းမရပါဘူးဟုတ်ပြီငါတော့ဝါသနာပါတာတော့ကတာဝါသနာပါပြီခြေောက်ကလည်းမမြောက်တယ်လက်ကလည်းမမြောက်တယ်ဒီလိုမျိုးဆုံးဖြတ်ချက်မျိုးလည်းခြောက်လို့မရမိမိရဲ့အခြေအနေလည်းကျွန်တော်နားလဲရမယ်ငါတော့ဘာနဲ့အတင့်တော်ဆုံးလဲဖြစ်တယ်ဒါကြီးမရဘူးငါတော့ဒါကြီးပဲဝါသနာပါနေဒါပေမဲ့ကိုယ့်ရဲ့ခန္ဓာကိုယ်တိဆောက်ဖို့ကိုယ့်ရဲ့စိတ်အခြေအနေကိုယ့်ရဲ့ဟိုမျိုးရိုးဗီဇအရာမဖြစ်နိုင်တဲ့အရာယူလဲကျွန်တော်ဇောက်ချပြီးတော့လုပ်ဖို့ရန်အတွက်လဲမလွယ်ပါဘူးဒါကြောင့်မလို့လူငယ်တွေရဲ့ဘဝတက်တာမှာမိမိကိုယ်ကိုမိမိပြဋ္ဌာန်းနိုင်ရမယ်အဲ့လိုပြဋ္ဌာန်းတဲ့အခါမှာဇွဲလုံးလာဝရီရရှိဖို့လိုသလိုမိမိရဲ့ဖြစ်တည်နေတဲ့ဖြစ်တည်မှုပေါ့နော်ခန္ဓာကိုယ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအခြေအနေပေါ်မှာကြည့်ပြီးတော့အတတ်နိုင်ဆုံးဤဆက်မှုရှိတဲ့ပြဋ္ဌာန်းမှုကိုပြဋ္ဌာန်းပြီးတော့မိမိရဲ့ဘဝတက်တာခီလန်းကိုရှောက်သွားနိုင်ဖို့ရန်အတွက်အရေးကြီးပါတယ်ဆိုတဲ့အကြောင်းကိုဒီနေရာနေပြီးတော့အနည်းငယ်ပြောပြလိုပါတယ်ဒီတစ်ပတ်ကျွန်တော်တို့ရဲ့အစီအစဉ်လေးကိုတော့ဒီမှာပဲဆုံးသက်ရနာကြပါတယ်ရှေ့လာမယ့်ပတ်များမှာလည်းဒီနုပြိုတက်တာတုဇာကန္နာဆိုတဲ့အစီအစဉ်လေးကိုစောင့်မျှော်နားထောင်ကြပါအောင်လို့ပြောကြားရင်းနဲ့ပဲညီကုန်းချိုးလိုက်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်Dream
ပေး